တော်ရရှိမြခင်ဗျာယေရှုခရစ်တော်ကိုမိမိရဲ့ကယ်တင်ပိုင်ရှင်သခင်ဖျားအဖြစ်လက်ခံယုံကြည်ပါတယ်ဆိုတဲ့ဒီကနေ့ခရိယန်တွေဒီလောကကြီးနဲ့ဒီလောကကြီးထဲမှာရှိနေကြတဲ့အရာတွေကိုပွင့်ပွင့်လင်းလင်းတန်တန်ဆွဲဖြစ်နေကြသလိုမတိမသာခိုးချောင်ခိုးဝဲနဲ့ဆွဲလန်းတက်မဲ့နေကြရင်ဖြင့်ယေရှုခရစ်တော်ရဲ့အဖခမည်းတော်ဖျားကိုချစ်မြတ်နိုးတယ်လို့ပြောတာအလကားလင်းညာမှုသာပြောနေတာဖြစ်တယ်လို့ဖော်ပြထားတဲ့ဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယန်သမားကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းထဲကရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး2အခန်းငယ်15ကနေအခန်းငယ်16အထိကိုဒီကနေ့သင်သိရသောသမားကျမ်းစီစဉ်မှာလေ့လာမှာဖြစ်ပါတယ်။ကိုယ်ကာယတတ်မဲ့ခြင်း၊မျက်စိတတ်မဲ့ခြင်း၊လောကီစည်းစိမ်၌ဝါကျွားခြင်းတွေဟာအဖခမည်းတော်ဖျားနဲ့မဆိုင်ဘူးဆိုတဲ့ရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး2အခန်းငယ်15ကနေအခန်းငယ်16အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုလေ့လာသုံးသပ်တင်ပြထားပါဗျ
။သင်တည့်ရသောတမန်ကျမ်းရဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့ခင်ဗျာ။အလင်းတရားဖြစ်တော်မူသောသခင်ချစ်ချင်းမေတ္တာတရားဖြစ်တော်မူသောအရှင်။အဲ့ဒီလိုအပိုင်းလိုက်ခွဲပြီးတော့ကျွန်တော်တို့လေ့လာနေတဲ့ရှင်ယောဟန်ဩဝါဒစာပထမစာဆောင်ကြီးဟာအခုဆိုရင်အခန်းကြီး2ရဲ့အငယ်14အထိပြီးမြောက်ခဲ့ပြီဖြစ်ပါတယ်။အလင်းရဲ့ချစ်ချင်းရဲ့တဲ့။တိတိချာစဉ်းစားကြည့်လိုက်တော့လူသားတွေနဲ့အလွန်ထိဆက်ပြီးတော့နားလေလွယ်တဲ့တရားတွေပဲ။မနေ့စောစောနိုးထလာတဲ့အလင်းကိုတွေ့ရတယ်။နေ့တူဝရှင်သန်လှုပ်ရှားရမှာ။ကိုတောင့်တတဲ့ချစ်ချင်းမြတ်တာဆိုရကိုသိလျက်ပဲဖြစ်ဖြစ်မသိပဲပဲဖြစ်ဖြစ်ခံစားကြရတယ်။အဲ့ဒီကြားထဲမှာအလင်းကိုလည်းသတိမပြုမိ။အချစ်ဆိုရကိုလည်းပမာမပြုမိဘဲနဲ့မှောင်ကွယ်နေတဲ့ဖြစ်ရတွေ။မြတ်တာကင်းမဲ့အမုန်းနဲ့သွာလာလှုပ်ရှားရတဲ့အခါတွေလည်းအခါကားရှိမှာကတော့အသေးအချာပဲပေါ့။ဒါပေမဲ့ဘာပဲဖြစ်ဖြစ်ဒီအလင်းတရားနဲ့ဒီချစ်ချင်းတရားဒါမရှိဘဲနဲ့တပ်ပရမြတ်တာပြီးတော့နေချင်းစဖွဲလူဘွားဆရာဟာတိဆောက်လို့မရတာကတော့အမှန်ပါပဲဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အဲ့ဒီလောက်အထိလူဘွားနဲ့ထိဆက်နေတဲ့အလင်းတရားအကြောင်းတရင်စကားချစ်ချင်းမြတ်တာအကြောင်းသမာတရားတို့ကိုကျွန်တော်တို့ဟာရှင်ယောဟန်ဩဝါဒစာမှာတဆင့်ကျေပြန့်စွာလေ့လာမှတ်သားလျက်ရှိနေကြပါတယ်ရိုးနေတဲ့တရားမဆန်းသောတရားပဲလို့တော့ထင်စရာပါပဲနော်ဒါပေမဲ့အဲ့ဒီအလင်းရဲ့ချစ်ချင်းရဲ့ဟာဘလောက်အထိတာသွားတယ်အရေးကြီးတယ်ဆိုတာကိုတော့ကျွန်တော်တို့သတိမမူဂူမမြင်သိဖြစ်နေတတ်တယ်ဆိုတာကိုလေးလေးနက်နက်ဆင်ခြင်တုံတရားရှိကြရလိမ့်မယ်အထူးသဖြင့်အဖဖခင်သခင်ကိုကိုးကွယ်ပါတယ်ထာဝရအသက်ရှင်ခြင်းတရားကိုတောင့်တပါတယ်အဖထာဝရမြတ်စွာဘုရားရဲ့ကယ်တင်ရှင်ယေရှုကိုခံယူခြင်းပါတယ်ဆိုလေးလေးအဲ့ဒီတရားသဘောတွေဟာသတိမမူဘဲနဲ့မဖြစ်ဂူမမြင်ဘဲမဖြစ်ရုံတည်းမကအနှစ်သာရကိုပါနှိုက်နှိုက်ချွတ်ချွတ်ခန်းစားနားလေကြားရမှာဖြစ်တယ်လို့ကျွန်တော်တို့ဆိုကြပါလေဒီကနေ့အတွက်ဆိုရင်ဘုရားသခင်ပြီးချစ်ချင်းမေတ္တာဖြစ်တော်မူ၏ဆိုတဲ့ခေါင်းစဉ်အောက်မှာပဲချစ်ချင်းမေတ္တာဤအရေးကိုခိုလှုံရပါသောကျွန်တော်ကျမတို့အဖို့အရေးကြီးလွန်းလှသောနောက်ထပ်သတိတရားရစီရအချက်တွေးကိုတမန်တော်ကြီးရှင်ယောဟန်ဘယ်လိုဆက်လက်ဖော်ပြသွားအောင်မယ်ဆိုတာကိုရှုမြင်သုံးသပ်သွားကြရမှာပါချစ်ချင်းမေတ္တာတရားနဲ့သက်ဆိုင်တဲ့ခေါင်းစဉ်ကြီးကိုတတ်ထားတယ်ဆိုတော့အခုကျွန်တော်တို့တွေ့မြင်ရမှာဟာလေချစ်ချင်းမေတ္တာနဲ့နွယ်ရှက်လိမ့်မယ်ဆိုတာသိကြပါလေကျွန်တော်အနေနဲ့ကတော့မချစ်ထိုက်တဲ့အရာတွေဆိုပြီးတော့ထူးထူးခြားခြားလေးခေါင်းစဉ်တစ်ခုတက်ပေးခြင်းပါလေဟုတ်ပါတယ်ချစ်ချင်းမေတ္တာတရားတော်မှန်နေဒါပေမဲ့အချစ်ရဲ့ဆန့်ကျင်ဘက်ပေါ်ထွက်လာတဲ့ခေါင်းစဉ်ကလေးလို့ဆိုခြင်းပါလေမှန်ပါတယ်ချစ်ချင်းမေတ္တာတရားတော်မှန်တယ်တန်ဖိုးရှိတဲ့အဲ့ဒီချစ်ချင်းမေတ္တာလမ်းကြောင်းနဲ့ဆန့်ကျင်ဘက်ဖြစ်နေတာကလေးတွေကိုအခုတွေ့ရမှာဖြစ်တဲ့အတွက်ကြောင့်ဒီခေါင်းစဉ်ဟာမဆိုးလှဘူးလို့ကျွန်တော်တမင်တကာရွေးချယ်လိုက်ရခြင်းပါ။ကဲဒီအကြောင်းတွေကိုတော့မိတ်ဆွေတို့ကိုယ်တိုင်သာနားဆင်ရင်းနဲ့ဆုံးဖြတ်ကြပြီတော့လို့တင်ပြရင်းနဲ့သင်ခန်းစာကိုစတင်လိုက်ကြပါစို့။ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး2အငယ်15လောကကို၎င်းလောက၌ရှိသောအရာတို့ကို၎င်းမချစ်ကြနှင့်။လောကကိုချစ်သောသူမည်သည်ကခမည်းတော်ကိုချစ်ချင်းမေတ္တာမရှိတချို့ကတော့အခုအပိုင်းဟာတစ်စစ်ချိုးဖြစ်သွားတယ်အထက်သင်္ကန်းစာတွေကသက်သက်သူတို့အဆိုအရအခုအပိုင်းကတစ်စစ်ချိုးအကွေ့အပြောင်းဇက်ချောင်းအသေးတဲ့ကျွန်တော်သင်သိရသောသမာကျမ်းအဖွဲ့ကတော့ဘာမှတစ်စစ်မချိုးဘူးအသစ်ဖြစ်မသွားဘူးအကုန်လုံးဆက်ဆက်နေတယ်လို့ပဲခံယူပါတယ်ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ကျွန်တော်ပေးခဲ့တဲ့ခေါင်းစဉ်ကိုတော့မိတ်ဆွေတို့မှတ်မိပါတယ်နော်မချစ်ထိုက်သောအရာတွေတဲ့ဟုတ်ပါတယ်အလင်းတရားရဲ့အောက်မှာကိုယ့်အပြစ်ကိုကိုမြင်ကိုယ့်ဘဝကိုအသစ်ပြင်ဆင်ကယ်တင်ရှင်ရဲ့မေတ္တာသဘောကိုဆောင်းက ခမည်းတော်ရဲ့ဗိမှန်တော်မှာအတူတည်မိကြရအောင်ဆိုပြီးတော့တခြားလုံးဖော်ပြလာတဲ့ဩဝါဒစာကြီးဖြစ်ပါလေမေတ္တာဩဝါဒကထာလို့ကျွန်တော်တို့ဖော်ပြရင်လည်းမှားမယ်မထင်ပါဘူးအဲ့ဒီအတိုင်းမိသားစုဩဝါဒကြီးနဲ့အဖအိမ်တော်စုဝင်တွေအဖဤအိမ်တော်သားတွေဖြစ်တဲ့လူတွေအားလုံးအတွေ့ဓာတ်ရဲ့စကားမဆက်ပြောရအောင်မဟိဖျားသခင်အိမ်တော်ဝင်ယုံကြည်သူတွေဟာလေချစ်ချင်းမေတ္တာတွေအကြောင်းကိုကြားနာနေရတာဆိုတော့ရှောင်ကျင်စရာဒါရီရှိနေသေးတယ်ဆိုတာကိုလေမမေ့ကြနဲ့အောင်တော့အဲ့ဒီလိုပြောလိုက်တာဟာဘဲတစ်စစ်ချိုးလို့ကျွန်တော်တို့ပြောလို့ရမှာတုံးလမ်းပြောင်းတယ်လို့လည်းပြောလို့ရနိုင်ပါမလားမရနိုင်ပါဘူးဖြောင်းဖြောင်းတန်တန်မေတ္တာလမ်းကြီးတစ်ခုအဲ့ဒီအပေါ်မှာတစ်ဆက်တစ်ဆက်တည်းတည်နေတဲ့လမ်းပဲဒီလမ်းကိုလျှောက်ရင်ဒါဟာဖြတ်ကိုလျှောက်ရမယ်မေတ္တာလမ်းပေါ်ကပေါင်ကူးဂန္ဓာကြီးတစ်ခုပဲလို့သာကျွန်တော်အနေနဲ့တင်ပြလိုက်ပါတယ်မိတ်ဆွေအပေါင်းတို့ကျွန်တော်အနေနဲ့အခုလိုအလင်းရောင်ကိုစတင်အခမ်းအနားဖွင့်ပြီးတော့မေတ္တာနဲ့ချစ်ချင်းလမ်းကြီးခင်းလာရတလျှောက်မှာအခုလိုချစ်သားတို့ရေဘုရားသခင်ကိုသာအဓိကချစ်ကြလောကီအရာတွေကိုမချစ်ကြနဲ့ဆိုတဲ့အပိုင်းနဲ့တစ်ဆက်တစ်ဆက်တည်းကြာနေတဲ့ဩဝါဒတွေရှိခဲ့သေးတာပဲဆိုတာကိုလေမိတ်ဆွေတို့အားလုံးသတိရစေချင်ပါ रे ဟုတ်ပါ रे ရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး1အတွင်းကအငယ်5 6နဲ့10တို့ဟာအခုလိုဖော်ပြခဲ့ပြီးပါပြီထိုနှုတ်ကပတ်တော်ထန်၌ငါတို့သည်ကြားရ၍သင်တို့အားပြသသောတရားစကားဟူမူကားဘုရားသခင်သည်အလင်းဖြစ်တော်မူ၏ဘုရားသခင်၌မှောင်မိုက်ခြင်းအရှင်းမရှိငါတို့သည်ဘုရားသခင်နှင့်မိတ္တဟာယဖွဲ့ပြီးဟုဆိုလျက်ပင်မှောင်မိုက်၌ကျင်လေလျင်တစ္ဆာတရားကိုမကျင့်မှုသာကိုသုံးတော်သူဖြစ်ကြ၏ဒုစရိုက်ကိုမပြုပြီးဟုငါတို့သည်ဆိုလျင်ဘုရားသခင်ကိုမှုသာအပြစ်တင်ကြ၏နှုတ်ကပတ်တော်လေငါတို့၌မရှိတဲ့ကဲဒါရီဟာဘုရားသခင်မကြိုက်တဲ့အရာတွေကိုရှောင်ဆိုတာနဲ့အတူတူပဲမဟုတ်ဘူးလားတင်းတင်းကြပ်ကြပ်တားမြစ်လိုက်တယ်ဆိုရင်တောင်မလွယ်ဘူးမဟုတ်ဘူးလားအဲ့ဒီအတိုင်းပါပဲရှင်ယောဟန်ဩဝါဒစာပထမစာဆုံးအခန်းကြီး1မှာကြားတော့လေအဲ့ဒီအတိုင်းပါပဲအငယ်4မှ6အတွင်ရေအငယ်6မှ17အတွင်တို့ရေဟာအခုလို့ဖော်ပြထားခဲ့ပါတယ်ထိုသခင်ကိုငါသိ၏ဟုပြည့်ညတ်တော်တို့ကိုမဆောင်ပဲဖြစ်ဆိုတော်သူသည်မှုသာကိုသုံးတော်သူဖြစ်၍ထိုသူ၌တစ္ဆာမရှိထိုသခင်၏စကားတော်ကိုနားထောင်တော်သူမည်သည်ကဘုရားသခင်ကိုချစ်ချင်းမြတ်တာနှင့်အမှန်ပြည့်စုံ၏ငါတို့သည်ထိုသခင်၌ရှိကြောင်းကိုထိုသို့အားဖြင့်သိရကြ၏ထိုသခင်၌ငါတည်၏ဟုဆိုဖြင့်ဆိုတော်သူသည်ထိုသခင်ကျင့်တော်မူသည့်ဤသူကျင့်ရမည်တခါအငယ်6မှ17အတွင်းမှာကျတော့အခုလိုဖော်ပြထားပါတယ်မိမိညီအကိုကိုမုန်းလျက်ပင်ငါသည်အလင်း၌ရှိ၏ဟုဆိုတော့သူသည်ယခုတိုင်အောင်မှောင်မိုက်၌ရှိပေ၏မိမိညီအကိုကိုချစ်တော်သူသည်အလင်း၌တည်နေ၏ခိမိ၍လဲเสียအကြောင်းသည်ထိုသူ၌မရှိမိမိညီအကိုကိုမုန်းတော်သူသည်မှောင်မိုက်၌ရှိ၏မှောင်မိုက်၌လဲကျင်လေသွားလာ၏မှောင်မိုက်ကြောင့်သူ၏မျက်စိမမြင်နိုင်သဖြင့်အဘယ်အရက်သို့သွားသည်ကိုကိုမသိတဲ့ရှင်းနေတာပါပဲเนาะအခုကျွန်တော်တို့နောက်ဆုံးကြားနာလိုက်ရတဲ့ကျမ်းဩဝါဒတဲမှာလေအဲ့ဒီအနှစ်သာရတွေအကုန်ပြည့်စုံခြုံငုံပါဝင်နေတယ်ဆိုတာဟာရှင်းလင်းပြသစွာတွေ့မြင်နိုင်ပါပြီလောကကို၎င်းလောက၌ရှိသောအရာတို့ကို၎င်းမချစ်ကြနှင့်လောကကိုချစ်သောသူမည်သည်ကခမည်းတော်ကိုချစ်ခြင်းမေတ္တာမရှိမိတ်ဆွေတို့တတ်ရှင်အပေါင်းတို့ခမညာအဲ့ဒီအတိုင်းပါပဲကျမ်းစာခေါင်းစဉ်အကြောင်းနဲ့ပတ်သက်ပြီးတော့ပြောင်းလဲခြင်းမရှိအနှစ်သာရခြားနာမသွားဘူးဆိုတာနဲ့နောက်ထပ်ရှင်းလင်းပြရမယ့်အချက်တွေဟာလည်းရှိနေပါသေးတယ်။ဟုတ်ပါတယ်။လောကကိုမချစ်နဲ့ဆိုတာကိုကြပြန်တော့လေ။တမျိုးမြင်ကြတဲ့တွေဟာတမျိုးမြင်ကြတာတွေဟာဆက်လက်ပြီးတည်ရှိနေသေးတယ်ဆိုတာကိုတွေ့ရပါတယ်။လောကကိုမချစ်နဲ့ Love not the world ဆိုတဲ့စကားကိုတုံ့ငနဲ့မရက်ပါဘူးနော်။ Neither the things in the world ဆိုပြီးတော့ဆက်ထားတဲ့အတွေ့အလွန်အလွန်လှပတဲ့ဝိကြတစ်ခုဖြစ်သွားရပါတယ်။ဒါပေမဲ့လွှာပြီးတော့ဖတ်လိုက်ရင်တော့အတိတ်ပဲပြောင်းသွားနိုင်တယ်လို့ကျွန်တော်ဆိုချင်ပါ रे မှန်ပါတယ်မိတ်ဆွေအပေါင်းတို့မိမိတို့နေထိုင်အသက်ရှင်နေရတဲ့ကဘာကြီးကိုပဲကိုကမုံရမလိုလိုကြီးဖြစ်နေပြီမဟုတ်ဘူးလားဒါပေမဲ့မိတ်ဆွေကဘာလောကလောကကဘာဆိုပြီးတော့ပြောတာနေကြတာပါကဘာဆရာဟာတသက်လောကဆရာဟာတသက်ဆိုတာကိုကျွန်တော်တို့သိနာလေထားဖို့လိုအပ်ပါလိမ့်မယ်မှန်ပါတယ်မိတ်ဆွေအပေါင်းတို့ကဘာဥကျမ်းမှာဒီကဘာကြီးကိုအဖဖျားသခင်ဖန်ဆင်းပေးတော်မူခဲ့တဲ့အကြောင်းတွေအများကြီးကျွန်တော်တို့တွေ့ရပါတယ်။အဲ့ဒါဟာဘသူတွေအတွက်ပါလေ။သူချစ်တဲ့ကျွန်တော်တို့မိษွေတို့လူသားတွေအတွက်ပဲမဟုတ်ဘူးလား။အဲ့ဒီလိုအဖဖျားသခင်ပေးသနာထားတော်မူတဲ့ကဘာကြီးကိုကျွန်တော်တို့လူသားကမုန်းရမယ်ဆိုပြီးတော့ဖျားသခင်ဘယ်လိုလုပ်ပြီးတော့ပြောမှာလဲ။ အကယ်၍ပြောတယ်များဆိုရင်လေဒါဟာ Gnosticism လို့ခေါ်တဲ့အဘိညာဉ်ရှိတဲ့စိတ်ဝိညာဉ်ကလွဲလို့တကူလုံးအသက်တာတစ်ခုလုံးကျန်တာတွေဘာဆိုဘာမှမကောင်းဘူးဆိုတဲ့အယူသီးဝါဒဖြစ်သွားတော့မှာပေါ့ Stoic ဆိုတဲ့တတော်အိတ်တွေရဲ့အယူအဆနဲ့လေတကူကောင်းထွက်ရောက်ပေါက်အယူအဆတစ်ခုအဖြစ်နဲ့ပွားပြီးတော့ကိုက်ညီနေလိမ့်မယ်လို့ပဲကျွန်တော်တို့ပြောကြရတော့မှာပါမိတ်ဆွေအပေါင်းတို့ရှင်ယောဟန်ခရစ်ဝင်မှာပဲယောဟန်ကိုယ်တိုင်ကြားနာခဲ့ရတဲ့ခရစ်တော်ရဲ့စကားတော်ဟာရှိနေပါလေရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး3အငယ်15မှ18ကိုကြည်ပါအကြောင်းမူကားထိုသားတော်ကိုယုံကြည်သောသူအပေါင်းတို့သည်ပျက်စီးခြင်းသို့မရောက်ထာဝရအသက်ကိုရမည်အကြောင်းဒီဘုရားသခင်ဤသားတော်ကိုယုံကြည်သောသူအပေါင်းတို့သည်ပျက်စီးခြင်းသို့မရောက်ထာဝရအသက်ကိုရစေခြင်းဟာဘုရားသခင်သည်မိမိ၌တပါးတည်းသောသားတော်ကိုစွန့်တော်မူသည့်တိုင်အောင်လောကီသားတို့ကိုချစ်တော်မူ၏လောကီသားတို့အားအပြစ်စီရင်ခြင်းဟာဘုရားသခင်သည်သားတော်ကိုဤလောကသို့ဆေလွတ်တော်မူသည်မဟုတ်လောကီသားတို့သည်ကိုတော်အဖျင်ကယ်တင်ခြင်းသို့ရောက်မည်အကြောင်းဆေလွတ်တော်မူ၏တဲ့အားလုံးကြားကြပါလေနော်လောကမှာရှိနေတဲ့လူတွေကိုလောကီသားလို့ဒီနေရာမှာပြောထားတယ်အင်္ဂလိပ်စကားနဲ့ဆိုရင်တော့ God so loved the world တဲ့တနည်းဆိုရင်သူဖန်ဆင်းတဲ့ကမ္ဘာနဲ့ကမ္ဘာလူအဖွဲ့အစည်းတွေကိုချစ်တယ်လို့သူဖော်ပြလိုက်တာပဲအဲ့ဒီလောကသားတွေကိုမှအပြစ်မှလွတ်ဖို့ရန်အတွက်သားတော်ရဲ့အသက်တော်ကိုစွန့်စီသည့်တိုင်အောင်ချစ်တော်မူတယ်လို့အခိုင်အမာပြောထားတယ်။ဒါဆိုရင်အခုလူကဘာကြီးကိုမုန်းတယ်ဆိုတာဟာဖြစ်နိုင်ပါမလား။မဖြစ်နိုင်ပါဘူး။အခုပြောတဲ့လောကဆိုတာဟာလေ world in to be meant เนาะ cosmos ဆိုတာ ਨੇ ပို့ပြီးတော့နှိစက်ပါတယ်။ရိုးရိုးသန့်သန့်ကဘာနဲ့လူအဖွဲ့အစည်းတဲ့မကအခြားသောသွမ်းမှုခြင်းတို့ပါပေါင်းစုနေတဲ့အစုအယုံပဲ။ရှင်းနေပါတယ်။ဒါဟာစာရန်ဥဆောင်သည့်အစည်းအယုံကိုဆိုလိုခြင်းပါအဲ့ဒီလိုပါပဲရိုးရိုးသန့်သန့်လို့ကျွန်တော်ပြောခဲ့တဲ့စัจ java လာအနန္တကိုအဖဖရာသခင်ချစ်မြတ်နိုးတော်မူကြောင်းဖော်ပြထားတွေ့ဟာအမြောက်များရှိနေပါသေးတယ်ရှစ်ခုမြောက်သောစာလံ16ခုမြောက်သောစာလံပြည်ချင်းတွေတဲ့မှာအဖဖရာသခင်၏လက်တော်နှင့်ဖန်ဆင်းတော်မူခြင်းအကြောင်းတွေကိုအရှံပဲကျွန်တော်တို့တွေ့ခဲ့ရပြီးပါပြီအဲ့ဒီလိုပြောင်မြောက်စွာထောမနာပြုထားတဲ့စာလံပြည်ချင်းတွေကိုပြန်ပြီးတော့လေ့လာကြည့်စေခြင်းပါတယ်โอ้အကျွန်ုပ်တို့ဤဖျားရှင်ထားဝဲရဖျားနာမတော်သည်မြေကြီးတစ်ပြင်လုံး၌အလွန်ကြီးမြတ်တော်မူ၏ဘုံအာနုဘောတော်သည်မိုးကောင်းကင်ပေါ်မှတည်လျက်ရှိပါ၏ကိုတော်ဤရန်သူတို့ကိုရည်ဆောင်၍ရန်သူကို၎င်းအညှိုးထားသောသူကို၎င်းတိတ်ဆိတ်စွာနေစေခြင်းငှာနို့ဆိုသူငယ်တို့ဤနှုတ်ထဲမှအစွန်းတက်တီကိုစီရင်တော်မူ၏လက်ညှိုးတော်အလုတ်ကြီးဟုသောကိုတော်ဤမိုးကောင်းကင်ကို၎င်းပြင်ဆင်တော်မူသောလနှင့်ကြယ်များကို၎င်းအကျွန်ုပ်ဆင်ကျင်တော်လူသည်အဘယ်သို့သောသူဖြစ်၍ကိုတော်သည်အောင့်မေ့တော်မူရသနည်းလူသားသည်အဘယ်သို့သောသူဖြစ်၍အကြည့်အရှုကြွလာတော်မူရသနည်းသူကိုကောင်းငင်တမန်တို့အောက်၌အနီးငယ်နှိမ့်တော်မူပြီးသူ၏ခေါင်းကိုဘုံအစရိနှင့်ပိုက်ရတော်မူပြီးဖန်ဆင်းတော်မူသောအရာများကိုအုပ်ဆိုးစေ၍သိုးနွားအစရှိသောမြေတိရိစ္ဆာန်မိုးကောင်းကင်ငှက်ပင်လယ်ငါးနှင့်ပင်လယ်လမ်း၌ပွားရသောတိရိစ္ဆာန်မှစ၍ခသိန်းသောအရာတို့ကိုသူ၏ခြေအောက်၌ချထားတော်မူပြီးအိုးအကျွန်ုပ်တို့ဤဖျားရှင်ထားဝဲရဖျားကိုတော်ဤနာမသည်မြေကြီးတစ်ပြင်လုံး၌အလွန်ကြီးမြတ်တော်မူသည်တည်းအဲ့ဒါဟာရှစ်ခုမြောက်သောဆာလံမှာတွေ့ရတဲ့ဆာလံဘုံတော်ဘွယ်ဖြစ်ပါတယ်တခါ16ခုမြောက်သောဆာလံကြတော့လေအခုလိုပါမိုးကောင်းကင်သည်ဖျားသခင်ဤဘုံအစရိတော်ကိုကြားပြော၍မိုးမျက်နှာကျက်သည်လက်တော်နှင့်လှုပ်သောအရာများကိုပြသ၏တနေ့ကိုတနေ့မွဲ့ဆို၍တညကိုတညသွန်သင်၏နှုတ်မွက်ခြင်းစကားပြောခြင်းမရှိသူတို့နှုတ်ထွက်သံကိုမကြားရသောလေသူတို့၏အသံသည်မြေတပြင်လုံး၌နှံ့ပြား၍သူတို့၏စကားသည်မြေကြီးစွန်းတိုင်အောင်ရောက်လေ၏တဲ့ဒါရင်မကသေးပါဘူးနော်အလင်းအိမ်ကြီးဖြစ်တဲ့နေဆက်ကြဝလာရဲ့အကြောင်းကိုလေအခုလို့ဂုံပြုထတာတွေ့နိုင်ပါသေးတယ်မိုးကောင်းကင်တွင်နေဘိတ်မှန်ကိုထားတော်မူသဖြင့်နေသည်ဧကန်တဲကထွက်လာသောမင်္ဂလာဆောင်လူလင်ကဲ့သို့ဖြစ်၍ခွန်အားကြီးသောသူကဲ့သို့မိမိသွားရလမ်းသို့လိုက်ပြေးမည်ဟုဝမ်းမြောက်ဖြင့်မိုးကောင်းကင်တစွန်းမှထွက်လာ၍တစွန်းတိုင်အောင်လှက်ပတ်သောအပြင်သူ၏အပူအရှိန်မှကွယ်လွတ်သောအရာတစုံတစ်ခုမျှမရှိတဲ့မိတ်ဆွေအပေါင်းတို့အဲ့ဒီလောက်အထိစัจ java လာအနန္တအကြီးကိုဖန်ဆင်းပြုပြင်ပြီးတော့အဖပြုစုပေးထားတဲ့ကျေးဇူးတရားတွေကိုအဖကိုယ်တိုင်ကမုန်းစေခြင်းပါမလားဒါဆိုရင်အဖဖရာသခင်ပြောလိုက်တဲ့လောကကိုမုန်းရမယ်မချစ်ရဘူးဆရာဟာဘာလောကကိုဆုလိုပါသလဲရှင်းနေပါတယ်စာရန်မှောင်မိုက်စိုးမိုးသောအမှောင်လောကပဲရိုးရိုးသန့်သန့်ကဘာနဲ့လူအဖွဲ့အစည်းတဲ့မကအခြားသောလွှမ်းမိုးခြင်းအပေါင်းတို့ပါပေါင်းစုနေတဲ့အစုအယုံပဲ စာရန်ဥဆောင်သည့်အစီအယုံကြီးမိတ်ဆွေအပေါင်းတို့အပြစ်ဒုစရိုက်နဲ့ညဉ့်ဉန်းမှုတွေနဲ့ဖိစီးနေတဲ့လောကအရာများကိုဆူလိုလိုက်ခြင်းပဲဖြစ်ပါလေမှန်ပါလေဒါကိုလဲစောစောတုန်းကဖော်ပြခဲ့တဲ့လောကသားတို့ကိုအဖဖျားသခင်ချစ်တော်မူပါလေဆိုတဲ့ကျမ်းစာမှပဲနောက်ဆက်တွဲအဖြစ်ထပ်မံတွေ့ရတာရှိပါသေးတယ်ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး3မှာပဲပြန်ကြည့်ပါအငယ်16မှ27အထွန်းမှာအခုလို့ဖော်ပြထားခြင်းပါအပြစ်စီရင်ခြင်းကိုခံရကြောင်းကအလင်းသည်ဤလောကသို့ဝင်၍လူတို့သည်မကောင်းသောအကျင့်ကိုကျင့်သောကြောင့်အလင်းတဲ့မှောင်မိုက်ကိုသာ၍နှစ်သက်ကြ၏ဆိုရုပ်သောအကျင့်ကိုကျင့်သောသူအပေါင်းတို့သည်အလင်းကိုမြင်ပြင်း၍မိမိတို့အကျင့်၌အပြစ်ပါသည်ကိုမထင်ရှားစေခြင်းဟာအလင်းသို့မချင်းကပ်ကြ။တမန်တော်ကိုကျင့်သောသူမူကားမိမိအကျင့်တို့သည်ဘုရားသခင်၏အလိုတော်နှင့်ညီသည်ကိုထင်ရှားစေခြင်းဟာအလင်းသို့ချင်းကပ်သည်ဟုဟောတော်မူ၏တဲ့။မိတ်ဆွေတော်တတ်ရှင်အပေါင်းတို့အဲ့ဒီရဲ့ရှင်းနေအောင်တွေ့ရမယ်အချက်ကတော့အေဖက်အသင်းတော်သူတမန်တော်ကြီးရှင်ပေါလုဖော်ပြပေးခဲ့တယ်။ဤလောကကြီးမှာဘသူလွှမ်းမိုးနေသလဲဆိုတဲ့အချက်တွေပဲဖြစ်ပါလေ။ဒါကိုတော့အေဖက်ဩဝါဒစာအခန်းကြီး6ရဲ့အငယ်30မှ7နှစ်အတွင်းမှာရှင်းနေအောင်ကျွန်တော်တို့တွေ့ခဲ့ရပြီဖြစ်ပါလေ။ကျွန်တော်တို့သင်သိရသောတမန်ကျမ်းအဖွဲ့အနေနဲ့လေအေဖက်သင်ခန်းစာမှာဒီတုန်းကအသေးစိတ်တင်ပြခဲ့ပြီဖြစ်ပါလေ။ကြောက်စရာကောင်းလောက်အောင်သတိတရားရရှိစေနိုင်တဲ့အဆုံးအမလို့ကျွန်တော်တင်ပြခြင်းပါ रे ကျွင်းသေးသောစကားဟူမူကားညီအကိုတို့သခင်ဖျားအားဖြင့်၎င်းတကိုးတော်အရှင်အားဖြင့်၎င်းခိုင်ခံ့ခြင်းရှိကြလောမာနဤပရိယေတို့ကိုစီတာနိုင်မည်အကြောင်းဖျားသခင်ပြင်ဆင်တော်မူသောလက်နှင့်ဆုံကိုဝတ်ဆောင်ကြလောအကြောင်းမူကားငါတို့သည်အသွေးအသားရှိသောယန္တုတို့နှင့်ဆိုင်ပြိုင်တိုက်လှန်ရကြသည်မဟုတ်အထွတ်အမြတ်တို့နှင့်၎င်းအာနာစက်တို့နှင့်၎င်းလောကီမှောက်မိုက်၌အစိုးတရားပြုလုပ်သောမင်းတို့နှင့်၎င်းမိုးကောင်းကင်၌နေသောနတ်ဆိုးတို့နှင့်၎င်းဆိုင်ပြိုင်တိုက်လံရကြ၏ထို့ကြောင့်ခေရင်ဆိုးရုပ်သောနေ့ရက်ကာလ၌စီတာနိုင်သဖြင့်ကိစ္စအလုံးစုံတို့ကိုပြီးစည်း၍ခံရနိုင်မည်အကြောင်းဖျားသခင်ပြင်ဆင်တော်မူသောလက်နှင့်ဆုံကိုယူဆောင်ကြလောတဲ့သောတာရှင်မိတ်ဆွေအပေါင်းတို့ဖော်ပြပါအတိုင်းတွေ့ခဲ့ရတဲ့အချက်တွေအကုန်လုံးတို့ဟာဒီကနေ့ကျွန်တော်ရဲ့လူအဖွဲ့အစည်းကြီးရဲ့ရုံးပြင်ကနာကြီးတွေမိုးမြော်အဆောက်အုံကြီးတွေဇိမ်ခံစားပွဲယုံကြီးတွေညကလပ်နဲ့ပျော်ပွဲစားယုံကြီးတွေဟိုတယ်မိုတယ်ကြီးတွေအပေါ်မှာတည်ရှိနေတဲ့စာရန်လက်ရာမိစ္ဆာဝါဒမိโกမှိုင်းတို့ကို၆ချားပွဲသတိပေးလျက်ရှိနေကြောင်းပါကယ်တင်ရှင်သခင်နေ့ရက်40အစာရှောင်ပြီးတော့အလွန်အလွန်ဆာလောင်မွတ်သိတဲ့အချိန်တစ်ချိန်ထဲမှာဇာတိကိုခန္ဓာဟာအလွန်အလွန်မောပန်းနွမ်းနယ်နေတဲ့အချိန်လို့ကျွန်တော်ဆိုချင်ပါတယ်အဲ့ဒီအချိန်မှာကိုယ့်ရဲ့ဇာတိဝိညာဉ်ကိုဖျားဝိညာဉ်နဲ့ပေါင်းစပ်ပြီးတော့အမှုတော်လုပ်ငန်းကြီးအတွေ့အာယူနေရခြင်းစာရမဏတ်ဘယ်လိုနှောက်ရက်ပြီးတော့ဘယ်လိုစကားမျိုးပြောခဲ့တယ်အဲ့ဒီစာရမဏတ်ပြောတဲ့စကားတွေကိုသေချာစဉ်းစားကြည့်မယ်ဆိုရင်ဒီစကားတွေဟာဘယ်အတိတ်ဘယ်တွေတက်ရောက်နေတယ်ဆိုတာကိုဆင်ခြင်ကြည့်ကြပါရှင်လုကာခရစ်ဝင်ကျမ်းအခန်းကြီး၄ရဲ့အငယ်၅မှ၈အတွင်းမှာအခုလို့ကျွန်တော်တို့သမိုင်းကြောင်းကိုပြန်လှန်ပြီးတွေ့ရပါတယ်တပန်မာနသည်ယေရှုကိုမြင့်လှသောတောင်ပေါ်သို့ဆောင်သွား၍ဤလောက၌ရှိသမျှသောတိုင်းနိုင်ငံတို့ကိုတခဏချင်းတွင်ပြန့်ညွှန်၍ဤဘုံတကိုအာနုဘော်ရှိသမျှကိုငါ၌အပ်ခဲ့ပြီငါသည်ပေးလိုသောသူအားပေးရသည်ဖြစ်၍ကိုတော်အားပေးပါမည်ငါကိုကိုးကွယ်လျင်ဤအမှုအလုံးစုံတို့သည်ကိုတော်ဤဥစ္စာဖြစ်လိမ့်မည်ဟုလျှောက်လေ၏ယေရှုကလည်းအချင်းစာရန်ငါနောက်သို့ဆုတ်တော်သင်ဤဖျားသခင်ထာဝရဖျားကိုကိုးကွယ်ရမည်ထိုဖျားသခင်ကိုသာဝတ်ပြုရမည်ကျမ်းစာလာသည်ဟုပြန်ပြောတော်မူ၏ကဲကြားလိုက်ရတဲ့အတိုင်းပဲအဖဖျားသခင်ကိုဘလောက်ပဲတော်လှန်နေနေနောက်ဆုံးသောကပ်ကာလမှာတော့အကျွင့်မဲ့ပျက်စီးမှအမှန်ဖြစ်တဲ့စာရမဏတ်ဟာဘလောက်အတိုင်းတာတစ်ခုအထိအခုလောလောဆယ်အချိန်ကာလမှာလောကမှာတကူထွားနေသလဲဒီတကိုးကိုကျွန်တော်ရဲ့အပြစ်ဒုစရိုက်အခြေခံလူအဖွဲ့အစည်းကြီးကိုတိုင်းဟာလောင်စာစီအဖြစ်အစိတ်သင့်အဖွဲ့အစည်းကြီးဖြစ်မဖြစ်ဖြစ်အောင်သွေးထိုးပေးနေတယ်လို့ရှိနေတယ်ဆိုတာကိုဒီဖြစ်စဉ်တွေကိုတိုင်းဟာတက်သေးပြဖော်ပြနေတယ်လို့ကျွန်တော်ဆိုချင်ပါတယ်လောကကိုချစ်နေသောသူဟာဘုရားသခင်ကိုချစ်ချင်းမြတ်တာမရှိနိုင်တဲ့ပြောခဲ့တဲ့အတိုင်းပါပဲနော်ကိုလူအဖွဲ့အစည်းကိုကဘာကိုမုံရမယ်မချစ်ရဘူးလို့ပြောတာမဟုတ်ဘူးအမောင်ကိုချစ်ရင်အလင်းကိုမချစ်နိုင်ဘူးဒုစရိုက်ကိုမျက်နှိုးရင်သူစရိုက်ကိုမမျက်နှိုးနိုင်ဘူးအဲ့ဒီအတိတ်ဘယ်ကိုဆောင်ယူခြင်းဖြစ်ပါလေစာရန်နောက်လိုက်လုံနေရင်တော့ဘုရားသခင်နဲ့တပြေးပြေးဝေးကွာရမယ်သဘောပဲ ဒါကြောင့်လဲရှမသက်ခရစ်ဝင်ကျမ်းအခန်းကြီး6မှာကယ်တင်ရှင်အခုလိုဖော်ပြခဲ့ပါတယ်ရှမသက်ခရစ်ဝင်ကျမ်းအခန်းကြီး6အငယ်24အဘယ်သူမျှသခင်နှစ်ဦးအစေကိုမခံနိုင်သခင်တဦးကိုမုန်း၍တဦးကိုချစ်မည်သခင်တဦးကိုမှီခိုး၍တဦးကိုမခံမညာပြုမည်သင်တို့သည်ဖျားသခင်၏အစေကို၎င်းလောကီစည်းစိမ်၏အစေကို၎င်းမခံနိုင်ကြဒီနေရာလေးကိုရောက်လာတော့ခလေးကလေးများစကားအနိုင်လူပြောတယ်လို့ပြောကြည့်ဆိုရင်ကျွန်တော်တခုမေးခွန်းထုတ်ချင်ပါ रे ကျွန်တော်စောစောကပြောခဲ့တဲ့အတိုင်းစာရန်ရဲ့မိစ္ဆာဝါဒဆရာဟာဘုရားသခင်ကိုနိုင်တာမနိုင်တာတော်လှန်နေတာကတော့ကတ်ကာလကုံဆုံးခြင်းအထိဆိုတာကိုထည့်ပြီးကျွန်တော်ပြောခဲ့ပါ रे ကြီးမြတ်တော်မူသောဘုရားရှိပါရဲ့ ਨੇ ဒီလိုဘုရားကိုမနိုင်နိုင်သူစာရန်ကိုကျွန်တော်တို့ဘာဖြစ်လို့ချေရမှာလဲအဖဘုရားသခင်ကိုမြဲမြဲမြဲမြဲဖက်တွယ်ပြီးတော့ဒီစာရန်အနောက်အရှက်ကိုဘာဖြစ်လို့မခုခံနိုင်ရမှာလဲဆိုပြီးတော့မေကွန်းထုတ်လို့ခြင်းပဲဖြစ်ပါလေမိတ်ဆွေအပေါင်းတို့ကယ်တင်ရှင်သခင်ခရစ်တော်ဟာသူကားတိုင်းတော်ကိုတည့်ရတော်မြညမှာငါအဖမ်းခံရမယ်အသက်ခံရမယ်အသက်တော်ကိုငါစွန့်ပြီးရင်သုံးရက်ကြာရင်ထမြောက်မယ်ဒီနည်းအားဖြင့်လူသားတို့အတွက်သာဝရအသက်ဆုကျေးဇူးကိုငါကိုယုံကြည်သူတိုင်းရရှိစေဖို့ရန်ငါစီရင်ပေးမယ်မင်းတို့စာရန်ဘာမှမတတ်နိုင်ဘူးဆိုတဲ့သဘောတရားအပြည့်အဝပါဝင်တဲ့ကြိုတင်ဗျာဒိတ်စကားတွေကိုအခုလိုဆိုခဲ့ကြောင်းကိုစံစာမှာကျွန်တော်တို့တွေ့ရပါတယ်။ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး14အငယ်29မှ31ကိုပြန်ကြည့်ပါ။ငါသည်ယခုသွားတော်လဲသင်တို့စီတို့လာအောင်မည်ဟုငါပြောသောစကားကိုသင်တို့ကြားကြပြီ။သင်တို့သည်ငါကိုချစ်လျင်ခမည်းတော်ထံသို့ငါသွားမည်ကိုဝမ်းမြောက်ကြလိမ့်မည်။အကြောင်းမူကားငါခမည်းတော်သည်ငါတဲ့သာ၍ကြီးမြတ်တော်မူ၏ထိုအမှုအရာရောက်သောအခါသင်တို့သည်ယုံကြည်စေခြင်းဟာမရောက်မီယခုပင်သင်တို့အားငါပြောနှင့်ပြီယခုမှစ၍ငါသည်သင်တို့နှင့်များစွာမပြောရအကြောင်းမူကားဤလောကကိုအစိုးရသောမင်းသည်လာဆဲဖြစ်၏လာတော်လေငါ၌အဘယ်အခွင့်အရာကိုမျှမတွေ့ရငါသည်ခမည်းတော်ကိုချစ်သည်ကို၎င်းခမည်းတော်မှားတော်မူသည့်အတိုင်းငါပြုသည်ကို၎င်းလောကီသားတို့သိမည်အကြောင်းသည်ဤအရမှထ၍သွားကြဂုံအံမှန်ပါ रे မိတ်ဆွေအပေါင်းတို့ကယ်တင်ရှင်သခင်ခရစ်တော်သာလျှင်ကျွန်တော်၌အတူရှိနေပါကအရာရာတက်ဆွန်နိုင်ဤဆိုတဲ့အသည့်တရားနဲ့ကျွန်တော်ဤလောကဒဏ်ဆင်းရဲခြင်းမျိုးမျိုးတို့ကိုအောင်မြင်နိုင်ကြမှာပါဤမှောက်မိုက်လောကမိစ္ဆာဝါဒအမျိုးမျိုးတို့ကိုအောင်မြင်ကြရမှာပါရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး2အငယ်16နဲ့18ဟာအခုလိုဆက်လက်ဖော်ပြထားပါတယ်။လောက၌ရှိသမျှသောအရာကြီးဟုသောကိုယ်ကာယတတ်မဲ့ခြင်း၊မျက်စိတတ်မဲ့ခြင်း၊လောကီစည်းစိမ်၌ဝါကြွားခြင်းတို့သည်ခမည်းတော်နှင့်မဆက်ဆိုင်။လောကနှင့်သာဆက်ဆိုင်ကြ၏။လောကနှင့်လောကီတတ်မဲ့ခြင်းသည်၍သွား၊ကွယ်ပြောက်တတ်၏။ဘုရားသခင်၏အလိုတော်နှင့်အညီကျင့်သောသူမူကားနေဆထာဝရတည်၏။မေဆွေတော်တဲ့ရှင်အပေါင်းတို့ဒီအပိုင်းကလေးကိုရောက်တော့တမန်တော်ကြီးရှင်ပေါလုရဲ့အေဖက်ဩဝါဒစာကိုပဲကျွန်တော်တခါသွားပြီးတော့သတိရမိပြန်ပါတယ်အေဖက်ဩဝါဒစာအခန်းကြီး2ရဲ့အစပိုင်းတွေမှာတွေ့ရတဲ့အချက်တွေပါသင်တို့သည်အထက်ကလောကီတရားသို့လိုက်၍အာကာသကောင်းကင်ဤတကိုးကိုအစိုးရသောမင်းကြီးဟုသောညင်းဆန်သောသူတို့၌ပြုပြင်သောဝိညာဉ်ဤအလိုနှင့်အညီဒုစရိုက်အပြစ်တို့၌ကျင်လေကြ၍ထိုဒုစရိုက်အပြစ်၌သေလျက်ရှိနေသောသင်တို့ကိုပင်ဘုရားသခင်သည်အသက်ရှင်စေတော်မူပြီထိုညင်းဆန်သောသူတို့နှင့်တကွငါတို့ရှိသမျှပြီးအထက်ကကိုယ်ကာယ၏အလိုတို့၎င်းစိတ်၏အလိုတို့၎င်းလိုက်သဖြင့်ကာမဂုဏ်တို့၌ကျင်လည်သည်ဖြစ်၍ကျွင်းသောသူတို့ကဲ့သို့ပင်ပဂရိအတိုင်းအမျက်တော်ကိုခံရသောသူဖြစ်ကြ၏သို့တော်လည်းဂယုနာတော်နှင့်ကြွယ်ဝတော်မူသောဘုရားသခင်သည်ငါတို့ကိုချစ်တော်မူသောမဟာမေတ္တာတော်အဖြစ်ဒုစရိုက်အပြစ်၌သေလျက်ရှိနေသောငါတို့ကိုခရစ်တော်နှင့်အတူအသက်ရှင်စေတော်မူပြီကျေးဇူးတော်ကြောင့်သာကယ်တင်ခြင်းတို့ရောက်ရ၏တဲ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့ကောင်းကျင်အမွေခံသားသမီးများထာဝရအသက်လမ်းတို့ရောက်ရသောသားသမီးများအဖို့ကျေးဇူးတော်ဟာအလွန်လုံလောက်နေပါပြီဒီမတိုင်ခင်ကခရစ်တော်ပေးသောအသက်ကိုမရဒီကယ်တင်ခြင်းကိုမသိဒီကောင်းကျင်ချမ်းသာကိုနားမလည်ခဲ့ရဘဲနဲ့ဒီလောကဤအလင်းမဲ့အပြည့်ရိပ်မှာကျွန်တော်တို့နေခဲ့ရပူပြီတနည်းအားဖြင့်သေခဲ့ရပူပြီကျေးဇူးတော်ကြောင့်သာမေတ္တာတော်ကြောင့်သာဂရုဏာတော်ကြောင့်သာဤလောကအပြစ်မှောင်မိုက်မှလွတ်မြောက်ရခြင်းပဲတနည်းအားဖြင့်အသက်ရှင်ခွင့်ကိုရရှိခဲ့ခြင်းပဲဆိုတာကိုအေဖက်ဩဝါဒတိတိပပဖော်ပြပေးလိုက်ပါ रे မိတ်ဆွေအပေါင်းတို့လောကနှင့်မဆိုင်ဆိုတဲ့သချင်းတစ်ပုဒ်ကိုကြားဘူးပါ रे ကျွန်တော်တို့က လောကနှင့်မဆိုင်လို့ဆိုပြီးတော့သာဆန္ဒပြုဖို့အရေးကြီးတယ်လို့ခံစားမိပါတယ်။အမှန်တကယ်လဲလောကနှင့်မဆိုင်လို့သူများအဖြစ်လဲလက်တွေ့ကြိုးစားအသက်ရှင်ဖို့လိုအပ်လာပါတယ်။ဘာဖြစ်လဲဆိုတော့လောကနှင့်မဆိုင်ဆိုပြီးတော့ကျွန်တော်တို့ကဘလောက်ပဲကြွေးကြော်နေနေလောကကြီးမှာပဲကျွန်တော်တို့အသက်ရှင်နေကြရသေးတယ်မဟုတ်ဘူးလား။တခုတော့ရှိတာပေါ့။ဤလောကမှောက်မိုက်ကိုကယ်တင်ရှင်သခင်ခရစ်တော်ရဲ့ဝိညာဉ်အလင်းနဲ့တော်လှန်သွားကြရလိမ့်မယ်။အဲ့ဒီတော့လောကလိုအခုဖော်ပြနေတဲ့စာရန်အဖွဲအစည်းကိုမသက်ဆိုင်လို့ခမည်းတော်နဲ့သာသက်ဆိုင်လို့ပါတယ်ဆိုရင်တော့မေတ္တာတော်ကိုခိုလှုံအပြစ်ဘုံကိုတိုက်လှန်စာရန်ကိုမချစ်ခရစ်တော်ကိုကိုးစားအဲ့ဒါဟာကျွန်တော်များအပြစ်သားလူသားအပေါင်းတို့အဖို့အကောင်းဆုံးခွန်အားပဲဖြစ်လိမ့်မယ်လို့ဒီကနေ့သင်ခန်းစာတွေဟာရှင်းလင်းပြတ်သားစွာညွှန်ပြလျက်နေကြောင်းပ
ါဒေါက်တာထွန်းမြတ်အေးစီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်များခရိယတမချမ်းရဲ့ဓမ္မသစ်ကျမ်းိုင်းတွေကရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး2အခန်းငယ်18နဲ့အခန်းငယ်19တို့ကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်